ုကတော့ VNI ဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖန်းစည်းခံရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်တို့ကိုရခိုင်ပြည်နယ်ရသေတောင်မြို့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်တိုက်ပွဲကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေကြရတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကဒေသခံတချို့မိမိတို့ရဲ့နေရပ်ကိုပြန်လာနေကြပြီဆိုတာနဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်တနိုင်းဒေသပရင်မော်တွေမှာဒေသခံတွေနဲ့မော်လုတ်သား2000ကျော်ခန့်ပြင်းထန်နေတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာဖမ်းဆီးခဲ့တဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံခြုံရေးတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုစစ်တွေအကျဉ်းထောင်ကနေရတိတောင်မြို့ကိုခေါ်ဆောင်သွားပြီးမတရားတင်းဆက်တွေမှုပုံမှန်71နိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်905ခခွေနိုင်ငံတော်ပုံကံမှုပုံမှန်17ခခွေကနေစတဲ့ပုံမှန်တွေနဲ့တရားစွဲဆိုခဲ့တာပါသူတို့နှစ်ဦးကိုရုံးထုတ်တဲ့အချိန်မှာရတိတောင်မြို့ပေါ်မှာရဲရင်အား400နီးပါးနဲ့လမ်းတွေပိတ်ဆို့ထားတယ်လို့လုံခြုံရေးလဲတင်းကျပ်ထားပြီးရတိတောင်မြို့ကိုလာရောက်နိုင်တဲ့ကတိုးစိတ်တွေနဲ့တခြားလမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ရတိတောင်မြို့ခံတွေကပြောပါတယ်မိသားစုဝင်တွေကသူတို့နဲ့တွေ့ခွင့်ရဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့တွေ့ခွင့်မရဘဲနေ့လယ်ပိုင်းမှာစစ်တွေအကျဉ်းထောင်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဇန်နဝါရီလ31ရက်နေ့မှာနောက်ထပ်ရုံးချင်းကိုစစ်တွေမြို့မှာရုံးထုတ်မှာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ကိုဝေဟင်အောင်နဲ့ဒေါက်တာအင်းမောင်တို့ကိုရတိတောင်မြို့မှာရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေ့အထိမ်းအမှတ်စာပေဟောပြောပွဲကဟောပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဇန်နဝါရီလလယ်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်
။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံမစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်နေကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကဒေသခံပြည်သူတို့ချို့ဟာမိမိနေရပ်ကိုစတင်ပြန်နေကြပြီဖြစ်ပါတယ်။မစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်ကြတဲ့ပလောဝမြို့နယ်ရွှေလိုင်းပွေးအုပ်စုဖွေလိုက်ဝကျေးရွာကဒေသခံပြည်သူ236ဦးကိုဇန်နဝါရီလ25ရက်နေ့ကပလောဝမြို့ကနေသူတို့နေထိုင်တဲ့ကျေးရွာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပလောဝမြို့နယ်လူမှုကွန်ရက်ရေးပရဟိတအဖွဲ့ကသွေးရင်းမှုနှင့်ကိုကျော်အောင်ကပြောပါတယ်။ပြည်ရဲ2019ခုနှစ်နိုဝင်ဘာလကမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားမှုကြောင့်ပလောဝမြို့နယ်ကဒေသခံ1000ကျော်ဟာမီဆိုရန်ဘက်ကိုဆက်ပြေးသိမ်းရှောင်နေခဲ့ကြရပြီးအခုအခါမှာတိုက်ပွဲတွေမရှိတော့လို့အခြေအနေစီငြိမ်လာတဲ့အတွက်စစ်ဘေးရှောင်ပြည်သူတို့နေရပ်ကိုပြန်လည်ကြတာလည်းဖြစ်ပါတယ်။အခုလက်ရှိနေသားရမိမိနေရပ်ကိုပြန်လည်ကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာစားဝတ်နေရေးအတွက်ခက်ကြုံနေကြရပြီးဂူကြီးသောက်ပွားမှုတွေလိုအပ်နေတယ်လို့ဂူကြီးပေးရေးဖွဲ့ကပြောပါတယ်။
အစိုးရကနေထိန်းသိမ်းထားတဲ့မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်5ဦးကိုဇန်နဝါရီလကုန်ရက်မှာမွန်ပြည်နယ်စိုက်မရောအကျဉ်းထောင်ကနေလွတ်ပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမွန်ပြည်တပ်ပါတီအဖွဲ့ဝင်5ဦးဟာလက်နက်ကင်မှုအကောက်ခွန်ကောက်ခံမှုနဲ့မနစ်ကမြန်မာအစိုးရကနေဖမ်းဆီးထိန်းသိမ်းထားခြင်းခံရတဲ့သူတွေဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာမြန်မာအစိုးရနဲ့ MCA လက်မှတ်ရေးထိုးဖို့နှိမ့်ဆက်လာတဲ့အတွက်အခုလိုပြန်လွတ်ပေးတာဖြစ်နိုင်တယ်လို့မွန်နိုင်ငံရေးအကဲခတ်သူတွေကဆိုပါတယ်။
ကနငံလို့အပြစ်ရအန်စီဇာချုပ်လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်စစ်မတော် RCSSSA ကိုနေမြီကျူးကျော်မှုဆက်ကြီးကောက်ခံမှုပြုလုပ်နေတယ်ဆိုပြီးအစိုးရသတ်မတော်ကအင်အားသုံးလိုက်လံတိုက်ခိုက်ကြမှာတိုက်စုံမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ23ရက်နေ့ကကြောင်မဲမြို့နယ်တွင်တကြိမ်ဇန်နဝါရီလ25ရက်နေ့ကဒီဘောမြို့နယ်တွင်မှာတကြိမ် RCSSA တပ်ဖွဲ့တွေကိုသတ်မတော်ကတိုက်ခိုက်ခဲ့လို့3ဦးတိုက်စုံခဲ့တယ်လို့သတ်မတော်ကနေထုတ်ပြန်ထားပါတယ်။ဒီပေါ်မြို့နယ်ဆွဲမှာဆက်ကြီးကောက်ခံနေတဲ့ RCSSSA ကိုရှင်းလင်းလို့သူတည်ဆုံးခဲ့တဲ့တရင်ကို RCSSA ဘက်ကအတိမပြုတ်ပြင်မဲ့ဇန်နဝါရီလတွင်မှာဆိုးရသက်နဲ့တိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSSA ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ပြည်ပလာတရနေ့မှာကြောက်ရွံ့တဲ့ခုနှစ်ဆတ်တကြိမ်မြောက်မွန်ပြည်တပ်ပါတီရဲ့မွန်အမျိုးသားနေ့အခမ်းအနားကိုရေးချောင်းပြပဟုဝင်တည်တာမှာစည်ရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်ဒီနေ့မွန်အမျိုးသားနေ့စည်ရေးပြအခမ်းအနားကိုတော့တမတော်ကနေဝင်ရောက်ဟန့်တာလာမျိုးလှုပ်ဆောင်တာမရှိဘူးလို့မွန်ပြည်တပ်ပါတီတာဝန်ရှိသူတဦးကပြောပါတယ်
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပရင်းမော်နယ်ရွှေမော်တွေမှာဒေသခံတွေနဲ့မော်လုပ်သားနှစ်ထောင်ကျော်ကပိတ်မိနေဆဲဖြစ်ပြီးတော့အများစုဟာယောက်ျားလေးတွေဖြစ်တာကြောင့်တိုက်ပွဲကာလအတွင်းလူသားတိုင်းအသွင်အသုံးပြုခံရမှုအတွက်စိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်
အမည်ရဲ့စုစည်းချက်ကိုနိုင်ငံအင်္ဂါနေတင်ဆက်ပေးထားပါတယ်။ကချင်ပြည်နယ်တနိုင်းမော်တိုက်ပွဲကြောင့်ပိတ်မိနေတဲ့တိုက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေကိုအစိုးရတပ်မတော်ရှေ့သားစိတ်ချောင်းကဇန်နဝါရီလ9ရက်ပြန်လာဖို့လမ်းဖွဲ့ပေးခဲ့ပေမဲ့လူကြီးနှစ်ဆောင်ကျော်ခန့်ဟာပိတ်မိနေစဲလို့တနိုင်းဒေသခံဦးနော်ဆောင်ကပြောပါတယ်။မင်းကလည်းအခုရှိသည့်ဆိုလို့ရှိရင်ပ
ဒီနေ့ကျွန်တော်တို့ကစမတ်ဂိတ်မှာပြင်မိနေတာဖြစ်ပြီးသက်ခွာခွေးမရသူများစုဟာအမျိုးသားတွေဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်ဆက်လာတဲ့ဒေတာခံတွေကလည်းပေါင်းပွားကနေတနိုင်းစီမိမိတို့ဇီးရည်နေတာထွက်လာရပြီးလက်ရှိသက်ခွာခွေးမရသေးတဲ့အမျိုးသားတွေအတွက်ကတော့စိုးရိမ်နေရတယ်လို့ဥနော်သံကဆက်ပြောပါတယ်
ဒီကတက်လေတွားလာလို့ရအောင်ပြည်သေးတဲ့ဘောလို့ပဲဖြစ်နေတယ်ဘောမှာရောက်နေတဲ့လူဒီကိုကိုပြည်နဲ့ကိုပြန်ရတာတော့ဟိုဟာတက်လေတမားတွေကစီးပိုင်းရရှေ့ရောက်ကိုတောင်းတောင်းခွဲအဲ့လိုမျိုးတောင်းနေမှာကိုပြည်နဲ့ကိုပေါ့နော်ပြန်ရတဲ့သဘောဖြစ်တယ်သူကတော့ကြားကလေးတွေပဲခြံထားတယ်ဆိုတော့သူတို့ကိုလမ်းပြပေးပါ냐ပေါ့နော်အဲဒီကားတိုင်းတွေပါဒီလုံးပါဒီကမိသားစုတွေပေါ့နော်သူရင်ကြားတာဖြစ ပြန်ကြရေးတာဝန်ခံပုံမှုကြီးတော်ဘူးကဆိုပါတယ်တနိုင်းမြို့နယ်ဘက်မှာပေါ့ကေရတကြီးစစ်လေးတက်မှာကတော့အနေနဲ့တိုက်တို့စိုက်ပေါ်တော့ကျင်းထမ်းနေတဲ့အနေထားဖြစ်ပါတယ်တကြီးစစ်လေးဘက်မှာတမတော်ဘက်ကနေလင်းကြမ်းနဲ့နာပြစ်တဲ့ဘုံသေးတယ်ဇန်နဝါရီလ29ရက်နေ့က
ရခိုင်ကောင်းဆောင်ဒေါက်တာအေးမောင်ကိုမတရားအသိဆက်သွယ်မှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့မြန်မာအစိုးရအာဏာပိုင်တွေကဖမ်းဆီးတဲ့အပေါ်စစ်မှန်တဲ့ပြည်အောင်စုတိဆောက်ဖို့အဟံအတားတွေဖြစ်စေတဲ့အပြင်တိုင်းနာခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်လည်းစိုးရိမ်ရတယ်လို့ရှမ်းခေါင်းဆောင်တွေကဝေဖန်လိုက်ပါတယ်
ဒီကြောင့်နမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်။ရခိုင်အမျိုးသားပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုဖမ်းဆီးထားတာဟာမဖြစ်သင့်တယ်လို့ဒီဖြစ်စဉ်အတွက်မကြာမီညက်ပိုင်းအတွင်းရှမ်းပြည်ညွန့်ရဲကော်မတီ CSSU ဥက္ကဋ္ဌရာထူးလက်ခံမဲ့သူအတွက်ပါဂရက်ရိုက်စီတယ်လို့ CSSU အတွင်းရင်းမှုများအဖွဲ့စပွင်ခမ်းကရှမ်းပါတာနဲ့အခုလိုပြောပါတယ်။နေ့ကျေးဇူးရှင်ရောဘောဂျန်ပင်ကတော့ကိုယ်ဟောင်းနဲ့ပေါ်တာ
တမတော်နဲ့ဒေါက်တာအင်းမောင်ကိုဖမ်းဆီးတဲ့ကိစ္စကမဖြစ်သင့်ဘူးဒီအချိန်ကယုံကြည်မှုနဲ့ပြည်တော်စုကြီးကိုဝိုင်းဝန်းပြုပြင်ဖို့လုပ်နေရတဲ့အချိန်လေ2019ခုနှစ်ဩဂုတ်လ3ရက်ရှမ်းစည်းဝေးကိုနိုင်ငံသားပါလို့မတရားသိမ်းပါလို့ဆိုပြီးထိုင်းဆိုးရကနေတစ်ဆက်တမတော်ကလည်းဟန်သားမှုတွေရှိတယ်လူထုနဲ့ဆင်းသွင်းသုံးကလည်းတိုင်ရန်နဲ့ဝင်ရောက်ဟန်သားတဲ့ကိစ္စတွေရှိဘူးလို့
Kulu Lailan Pansi Mesuye, Yamaning and Yetana Beroma Pichin and Mam Hope Bulu, Shantayanamia Democracy, a Pacho Piopina, Sileka, Piovare.
Tomavi Nangayima, Dinari at Losamu Mandamiago, Genoa, she will see Diamond Machenka Bene. I know I see that a mindset deal where she can miss his resolution. Dinari at Tolamala, Pongamala, Sanjimala, Quetamala, Sule, Munebe, Dina Gonzalego, Nin Jame, Shujame, Panjame, Tijame, E. Jasana, Beroma, Shinra Mamogu.
ยามันยังใจเย็นเพียงเดียวอ่างเงียบผู้อภิเษกการปั่นโป๊กุญญีนี่ได้ปีหลังสุดอินสติจูดอะไรตาอุขุนสังกัลอันนั้นยังเรื่องมีจีบมาข้างสองเลยตบท้าจีท้าบีปีหลังสุดจีโก้ตีสาวมายามเอลูต้องตัดไปเลยคู่อภิเษกการเลยมีจีเพื่อตัดทุกการเลยนั่งเงาอุ้งชูเดอสุยาเพื่อเสร็จแล้วตบท้าจีจีเนี่ยที่ชื่นนั่งเมย์สุลุชินอาลุงอันตัวเล็กเก่าเมย์นั่งปีหลังสุดจีตัวเล็กเก่าด้วยเมย์
รักแห่งปีเนี่ยได้ดาวมิวกาซาปีฮอบโยเวมารักแห่งลุมิโอรีประมาจงอภิเษกการลุมิโอปูอาลุมาดาวน์ชีเดลูฮอบโยเดตอกตาอีมองเนี่ยสายเสียเวหิงอังโกอันนับไปหนึ่งพันสี่ทวีมาเดียอเดนสัตว์มูเนี่ยสัตว์เดปูมาสักคนเดสักคนเนี่ยในงานเราจีนอยู่เจ็ดสิบมูปูมาง่ายงาข้าวไปในงานเราปูงามูปูมาเต้นเนตเดข้าวไปกางเอสุดเดปูมาต้องคุณเนี่ยแต่ยาเสือสุทาวาเดนัทเอางาคุณเนี่ยต้องอะไร เสือโซยากันนี่คนทุ่งอุปาวินช่างเข้าสังโกอุโกอัตตาบามูรีเน่ทองดันเตียช่องเนื้อที่พิจารณาเข้ามาเข็บบุบาร์เร่อะคุสบีตรินจินชกูน่าเสนใจมาวะ รักแห่งปีเนี่ยเสด็จมีมาพันสี่คันนี้อะไรเจ้าตาเอ็มมองเนี่ยลุงเอ๋สายเสียโกวิ่งยองดูกูตอนนี้หลานนี่ก็ยังได้ดาวมีมาลงช่วงยี่ติ้งจะสอนเนี่ยประมาณสองเจียงยงทุกเขบาร์เนี่ยมาตั้งรอเนี่ยรักแห่งตั้งมาต่อเอเอจ้าได้ป่วยจ้าไอเนี่ยในงานมีส่วนเป็นเนี่ยพักกูทับเจี๊ยติ้งช่างจ้าเลยชิมปีเนี่ยเปล่าว่ามีเนี่ยดีดักขันเดชโชมีมีเนี่ยกูยันเนี่ยจ้าบีพี่บาร์เนี่ย
ตอนนี้เราคุณน้าเสียงเกจาละก็รู้เพียงในวันนี้ได้รับการอภิปรายแล้วเพียงแต่สิ่งที่มาเป็นส่วนตัวอย่างอวสานจะมากระอันนั้น
ใจจีใจเพียงในวันนี้ได้ยินเสียงเด็กตั้งยินเต้นรับอภิปรายเนี่ย